သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS SBS
SBS
SBS
SBS This is SBS Radio
သောရရှိမြခင်ပျော်ရွှင်မှုဆိုတာကငွေနဲ့ဝယ်ယူလို့မရတဲ့အရာတစ်ခုဖြစ်ပေမဲ့စိတ်ဆင်းရဲမှုရဲ့ကုန်ကျမှုကိုတော့သင်လျှော့ချလို့ရတယ်လို့ဆိုပါတယ်လေးလာမှုအသစ်ကကျွန်တော်တို့အချိန်ကြာမြင့်စွာသိရှိနေပြီဖြစ်တဲ့အချက်ကိုပြန်လဲတီးပြုတ်ပေးထားတာကတော့အပြုသဘောဆောင်တဲ့တန်ရောစဉ်အနှောင်းဖွဲ့နဲ့ကောင်းမွန်တဲ့ချမ်းမာရေးကငွေကြေးထက်ပိုလို့ပျော်ရွှင်မှုကိုပေးနိုင်ဖို့အလားအလာရှိတယ်ဆိုတာကိုထောက်ပြထားပါတယ်ဒီဆန်းစစ်မှုရဲ့စာရေးသူကဝါဒရေးရာဖြစ်လို့သူများကိုလက်ခံလာအောင်လှုပ်ဖို့ကြိုးပမ်းနေတာကတော့စိတ်ဆင်းရဲရမှုကိုကင်တွယ်တာကပုံမလို့ဈေးသက်သာစေတယ်လို့ဆိုပါတယ်တကယ်လို့သင်ရဲ့ပထမဆုံးအိမ်အတွက်အကျိတ်နဲ့ငွေစုဆောင်းတာဒါမှမဟုတ်သင်အိမ်ကျွေးကိုအပြေးဝပေးဆိုင်ရန်သင်ရဲ့စူပါကိုဖြည့်ဆည်းတာသို့မဟုတ်သင်အလုပ်ရှင်ကိုလစာတိုးမြှင့်ပေးဖို့ပြောတာတွေကသင်ကိုစိတ်ချမ်းသာစေတယ်ဆိုရင်တော့သင်ရဲ့ဦးစားပေးသတ်မှတ်ချက်များကလွဲမှားနေတယ်လို့ဆိုပါတယ်ယခင်လားက UK မှာထုတ်ပြန်လိုက်တဲ့သုစေတနာအသေးရကျွန်တော်တို့ပျော်ရွှင်မှုကိုရယူလိုခဲ့ရင်ကျွန်တော်တို့ရဲ့ချမ်းသာကြွယ်ဝမှုဖန်တီးတာကနေကျမ်းမာပျော်ရွှင်မှုကိုဖန်တီးဖို့ကိုအာယုံပြောင်းစိုက်သင့်တယ်လို့ပြောဆိုထားပါတယ် London School of Economics သုစေတီရီတွေးရှိရတာကတော့အရင်ကကျွန်တော်တို့ထင်ခဲ့တဲ့ငွေကြေးဥစ္စာကကျမ်းမာရေးပျော်ရွှင်မှုထက်ပိုအရေးကြီးတယ်ဆိုတာကမဟုတ်မှမှမူးဆိုတာဖြစ်ပါတယ်။မအောင်မြင်တဲ့တန်ရောစင်အနှောင်းအဖွဲနဲ့ညံဖျင်းတဲ့စိတ်ချမ်းမာရေးတို့ကလူတွေရဲ့စိတ်ဆင်းရဲမှုကိုငွေကြေးထက်ပိုမိုသီးသာစွာဖြည့်ဆည်းပေးနေတာကိုတွေ့ရတယ်လို့ဆိုပါတယ်။ဒီစာရန်ကိုဦးစီးသူပမောခရစ်ချတ်လေယက်ကသူ့စာရန်မှာရေးသားထားတာကတော့တကယ်တိုးတက်မှုနဲ့အောင်မြင်မှုကိုဘလို့တိုင်းတာလဲဆိုတာကိုကျွန်တော်တို့ပြန်လဲစစ်ဆေးသင့်တယ်လို့ဆိုပါတယ်လူတွေပျော်ရှင်စွာနေထိုင်ဖို့နဲ့သူ့ရဲ့ဘဝတွေမှာစိတ်ချမ်းသာရာရဖို့အတွက်အခြေအနေတွေကိုပြုလုပ်ပေးဖို့နိုင်ငံရေးသမားတွေကို၎င်းကတောင်းဆိုထားပါတယ်ယခင်လွန်ခဲ့တဲ့အချိန်ကစလို့အစိုးရကစင်းရဲနွမ်းပါမှုအလုပ်လက်မဲ့ပညာရေးနဲ့ကိုယ်ခန္ဓာကျန်းမာရေးတို့ကိုအောင်မြင်စွာကင်တွယ်နိုင်ခဲ့တယ်လို့ပမောခလေးရက်ကရေးသားထားပါတယ်ဒါပေမဲ့ညီမစွာပဲအခုအရေးကြီးတာကအိမ်တွင်းအကျန်းဖက်မှုအရက်ဆွဲတဲ့ယောဂါစိတ်ချဆင်းတဲ့ယောဂါနဲ့စိုးရင်ကြောင်းကြတဲ့ယောဂါအခြေအနေတို့ပါဝင်ပါတယ်ဒါတွေကလည်းစင်ပေါ်ရဲ့အလဲမှာရှိသင့်တယ်လို့၎င်းကဆိုပါတယ်ဒီအစီရင်ခံစာက Britain US Germany နဲ့ Australia ကအိမ်တောင်စုတွေကိုစမ်းစစ်မှုကနေရရှိထားတဲ့အထောက်အထားတွေကိုဆွဲယူကြည့်ရှုထားတာဖြစ်ပြီးတစ်ချိန်တည်းမှာတွေ့ရှိရတာကတန်ရောစင်အနှောင်းအဖွဲ့ရှိခြင်းကလည်းဘဝရဲ့နှစ်ထောင်အားရမှုကိုအပြုသဘောဆောင်သက်ရောက်မှုရှိတာကိုတွေ့ရတယ်လို့ဆိုပါတယ်။ဩစတြေးလျမှာတန်ရောစင်အနှောင်းအဖွဲ့ရှိသူ90ရာခိုင်နှုန်းကသူတို့ရဲ့ဘဝကိုကျေနပ်အားရမှုရှိပြီးဒါက15ရာခိုင်နှုန်းသောတကူရီတကာရသမားတွေနဲ့ကျင်ဖော်နဲ့ क्वे ကွာနေသူများသို့မဟုတ်တရားဝင်အိမ်ထောင်ကင်းရှင်းထားသူများနဲ့နှိုင်းစာကြည့်ရင်ဖြစ်ပါလေ။တူတယောက်နဲ့တန်ရောစဉ်ဖြစ်နေရကနေ क्वे ကွာသွားတဲ့နာကျင်မှုကနေပြန်လဲနလန်ထူနိုင်ဖို့ကနှစ်နှစ်ကနေ၄နှစ်ထိကြာတယ်လို့ဒီစမ်းစစ်မှုမှာဖော်ပြထားပါလေ။အဲ့ဒီအစင်ခန်းစာကထောက်ပြထားတဲ့တခြားအရာတွေကတော့တကူရီတကာရသမားတွေထက်ရှင်ပေါ်ရှိသူတွေကပုံမို့၍ပျော်ရွှင်တယ်လို့ဆိုပါတယ်။လူတယောက်ရဲ့ပျော်ရွှင်မှုကတခြားလူသားတွေနဲ့ရင်းနှီးစွာဆက်ဆံမှုအဆင့်ကကြီးမားတဲ့ခြားနားမှုကိုဖြစ်စေတယ်လို့ဆိုပါတယ်။ဆောင်းပါးရှင်ကစိတ်ချမ်းသာရေးကိုပုံမို့တိုးမြင့်ငွေမြှုပ်နှံဖို့ကိုတောင်းဆိုထားပြီးစိတ်ရောဂါကိုကင်တွယ်ဖြေရှင်းတဲ့နေရာမှာနောက်ပိုင်းမှာဒါကသူ့ဘာသူငွေကြေးထောက်ပံ့သွားတာဖြစ်စီမယ်လို့ဆိုပါတယ်။သူတို့ခံမှန်းတာကတော့စိတ်ချစင်မှုယောဂါနဲ့စိတ်တော့ကရောက်မှုယောဂါတို့ညောင်းနေအောင်လှုပ်စေတဲ့ကုန်ကြမှုကဒုတိယကိုတစ်နှစ်မှာဒေါ်လာ16.4သန်း ကုန်ကျပြီးစင်ရဲနွမ်းပါမှုကိုကင်တွေတဲ့နေရာမှာဒေါ်လာ295.2 သန်းကုန်ကျသလိုအလုံးလက်မဲ့ကိုတိုက်ဖြတ်တဲ့နေရာမှာဒေါ်လာ49.2သန်းကုန်ကျတာတို့ကြောင့်လူတယောက်ရဲ့စိတ်ရောဂါကိုကောင်းမွန်အောင်ကုသမှုမှာသုံးတဲ့ငွေကပိုတန်ဖိုးရှိတယ်လို့ဆိုပါတယ်။တခြားတစ်ဖက်မှာလည်းဒီလိလာမှုကပြသနေတာကစီးပွားရေးကိုဥတီချက်ထားတဲ့ဝါဒတွေကအလုံးကျုံပျော်ရွှင်မှုအဆင့်ပေါ်မှာသက်ရောက်မှုနည်းတယ်လို့ဆိုပါတယ်။ Australia ရဲ့ Happiness Institute က Chief Happiness Officer Dr. Timothy Sharp ကဒီအစီရင်ခံစာရဲ့တွေးရှိချက်တွေကိုသဘောတူပါတယ်။သူပြောတာကတော့တကယ်တမ်းမှာကျွန်တော်တို့အစိုးရကအာရုံပြုသင့်ပေမဲ့စိတ်ဓာတ်ရေးရာလိုအပ်ချက်တွေနဲ့ကျွန်တော်တို့ရဲ့ပေါင်းသင်းဆက်ဆံရေးတို့ကိုအစိုးရကအာရုံမဆိုင်ဘူးလို့ဆိုပါတယ်။ဒါကြောင့်ဩစတြေးလျမှာတန်းနဲ့ချီတဲ့လူတွေကသေသေးချာချာသူတို့ရဲ့အကောင်းဆုံးအဆင့်မှာလှုပ်ရှားမှုမလုပ်နိုင်တာကိုတွေးရှိရပြီးဒါကဘာကြောင့်လဲဆိုရင်စိတ်ပိုင်းဆိုင်ရာဖောက်ပြန်နေခြင်းသို့မဟုတ်စိတ်ရောဂါတို့ကိုသေချာစွာကုသမှုမရှိလို့ဟုဆိုပါတယ်။ဒါရဲ့အဖြေရလကသူတို့ကထိရောက်မှုရှိသင့်သလောက်မရှိတာသို့မဟုတ်ဖြစ်ထွန်းနိုင်တဲ့အလုပ်သမားတွေမဖြစ်လာတဲ့အတွက်လူမှုအသားဝိုင်းကိုဖြည့်ဆည်းပေးဖို့အဲ့ဒီလူတွေကသူတို့လုံနိုင်သလောက်မလုံနိုင်ခဲ့ဘူးလို့ဆိုပါတယ်။ Australia ရဲ့ဦးဆောင်နေတဲ့well-being လမ်းညွန်တစ်ခုဖြစ်တဲ့ Harold Lateral Economics လမ်းညွန်အရဆိုရင် Australia ရဲ့စိတ်ချမ်းမာရေးဉာဏ်ဖြစ်မှုက Australian စီးပွားကိုနှစ်စဉ်ဒေါ်လာဘီလီယံ200ကုန်ကျစေပြီးဒါကနိုင်ငံရဲ့ကုန်ထုတ်လုံးမှု12%ခန့်နဲ့ညီမျှတယ်လို့ဆိုပါတယ်။ချမ်းမာတဲ့လူတွေမှာအလုပ်ကံရှိဖို့ကပိုများသလိုအလုပ်တီထွင်မှုတွေကိုလည်းပိုပြီးလုံနိုင်တဲ့အတွက်သူတို့ကပိုမိုအကျိုးရှိတဲ့နီလန်းတွေကိုပေးဆောင်နိုင်မှာဖြစ်တယ်လို့ဆိုပါတယ်။ပုံမိုကောင်းမွန်တဲ့ဝင်ငွေကပျော်ရွှင်မှုကိုတိုးမြင့်စေပါသလား။ဒါကတော့မှားတယ်မှန်တယ်လို့နှစ်ခုလုံးကိုဖြေလို့ရမှာဖြစ်ပါတယ်။ The Eastern Land Paradox ပြောတာကတော့လူတွေကတခြားလူတွေရဲ့ဝင်ငွေနဲ့အမြဲလိုနှိုင်းရှင်တတ်တယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာစာရေးသူကအဆုံးသတ်ထားတာကဝင်ငွေကအဓိကလို့ဖြစ်နေပြီးဒါကြောင့်ဝင်ငွေကအဓိကစိတ်ဆွဲလမ်းမှုဖြစ်လာနေတယ်လို့ဆိုပါတယ်။ဒါပေမဲ့လေးလာမှုကတွေးရတာကလူတစ်ယောက်ကိုသူ့ရဲ့ဝင်ငွေကိုနှစတိုးပေးလိုက်ပါကသူ့ရဲ့ဘဝကျေနပ်အားရမှုက3.2ရာခိုင်နှုန်းသာပို၍ကောင်းမွန်လာတာကိုတွေးရတယ်လို့ဆိုပါတယ်။တကယ်လို့သာလူတိုင်းကိုသူ့ရဲ့ဝင်ငွေကိုနှစတိုးပေးခဲ့ရင်ဒီသက်ရောက်မှုကပိုလို့တောင်နည်းလာတယ်လို့ဆိုပါတယ်။ပါကြောင်လဲဆိုတော့လူတယောက်ရဲ့စိတ်ချမ်းသာမှုကိုဝင်ငွေရဲ့အပြုသဘောဆောင်သက်ရောက်မှုကတခြားလူတွေဘလောက်ဝင်ငွေရှိတာနဲ့ဆက်နွယ်နေလို့ဖြစ်တယ်လို့ဆိုပါတယ်။ SBS က Brett Kelly ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
။ SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား။ Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ။SBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်။ SBS Bemis ကို Facebook မှာ share ချနိုင်ပါတယ်ရှင
်။ SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ။